လသမဂ္ဂအတွင်းမှုချုပ်မစ္စတာအန်တိုနီယိုဂူတရက်စ်ဟာကုလသမဂ္ဂကိုဥဆောင်ဖို့သင့်တော်သူမဟုတ်ဘူးလို့အစ္စရေးနိုင်ငံဝန်ကြီးကအင်ကာနေကပြောလိုက်ပါတယ
်ဂူတီယားရစ် is not deserve to be the head of the United Nation
မစ္စတာဂူတရက်စ်ဟာကုလသမဂ္ဂကိုဥဆောင်ဖို့ထိုက်တန်သူမဟုတ်တယ်လို့ဒေသတွေပဲငြိမ်းချမ်းရေးဖြစ်စဉ်ကိုမှမြင့်တင်ဆောင်ရွက်ခဲ့တာမရှိဘူးလို့အစ္စရေးနိုင်ငံရဲ့ဝန်ကြီးအလီကိုဟန်ကဆိုပါတယ်။မစ္စတာဂူတရက်စ်အစ်စ်သွေးကြွအုပ်စုကိုလုံလုံလောက်လောက်မရှုတ်ချခဲ့ပဲအီရန်နဲ့နီးစပ်လွန်းတယ်လို့လည်းသူကပြောပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိတဲ့ကုလသမဂ္ဂအဆောက်အအုံမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူကအခုလိုပြောခဲ့တာပါ။အစ္စရေးနိုင်ငံရဲ့ဝန်ကြီးကဟားမတ်တွေဖန်ဆီထားတဲ့အစ္စရေးမိသားစုတွေနဲ့အတူကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့နိုင်ငံတကာကြက်ချင်ကြီးအဖွဲ့တို့နဲ့လာရောက်တွေ့ဆုံခဲ့တာဖြစ်ပါတယ်။အောက်တိုဘာ9ရက်နေ့ကဟားမတ်တွေရဲ့တိုက်ခိုက်မှုကြောင့်အစ္စရေးထောက်နေရာတည်ဆုံခဲ့ပြီးလူ140ကိုအစ္စရေးကဖမ်းဆီးသွားခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးကဂါဇာကို၄ချောင်း၃ချောင်းကတိုက်ခိုက်ခဲ့ရမှာလူပေါင်း11,000ကျော်တည်ဆုံခဲ့ပြီးဖြစ်ပါတယ်။အစ္စရေးရဲ့စစ်စီရေးကတစုံတရာလွှဲမနေတယ်လို့မစ္စတာဂူတရက်စ်ကအရင်ကပြောခဲ့ပူပါတယ်။